Welcome to the Voice of America in Burmese.
Mingla nya tham ma shin. Bio American tan ya 2019 khu ne December la 28 ye cha da bri ni nya bai season 2 ko American ji ran su myo Washington DC ga ni dai yai thol le ni ba bi. Line do meter 25 32 50 ne line lat meter 190 pyin. Bio ye Facebook sa myan na Bio ye Bami News ga ni pi lo le na sin nai ma le shin.ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအာဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာအတီကံဘုံခွဲတိုက်ခိုက်ခံရတာကြောင့်လူ40ကျော်သေဆုံးရပါတယ်မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေကိုဆန့်ကျင်လာပြီးတရုတ်နဲ့ရုရှားကိုနိုင်ငံတကာကဖိအားပေးကြဖို့ကုလအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
အခုညပိုင်းသတင်းလာတွေဆက်သွယ်မြင်မြန်ချက်တွေကမှာတော့နေပြည်တော်လွှတ်တော်အစအဦးကိုအဝေးထိန်ဒရုန်းရင်နဲ့ရိုက်ကူးဖို့ကြိုးစားခဲ့သူနိုင်ငံခြားသားတွေအပါအဝင်သတင်းတောက်အဖွဲ့ကိုဆွတ်ဆူထားတဲ့အမှုတွေရုတ်သိမ်းပစ်လိုက်ပြီးလေကြောင်းပြန်တက်မှုဥပဒေကိုတော့ချုပ်ရက်လျှော့ရက်တွေနဲ့သတ်မှတ်လိုက်ပါတယ်
။ဘာမှပြောပြရမရှိပါဘူး။အရန်ကျေးဇူးတင်ပါတယ်လို့နော်။သူတို့မှဘာမှအပြစ်မရှိတော့သိရတော့လေ၊ကျေနပ်ပါတယ်လို့။ဆန္ဒနှမှုကိုရုတ်သိမ်းပစ်လိုက်တဲ့ကိုကျေးဇူးတင်ပါတယ်။ဒါတော့
သတင်းတောက်တွေရဲ့စကားပြန်ဖြစ်တဲ့ကိုအောင်နိုင်စိုးရဲ့ဖခင်ပြောပြချက်နဲ့တူနာဆင်နိုင်ပါတယ်။နာဂအမျိုးသားဆိုရှယ်လစ်ကောင်စီကပ်လန်နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်တို့ဒီနေ့တွေ့ဆုံပြီးဒူဒေတာရင်းငင်းချမ်းရေးဆွေးနွေးခဲ့ပါတယ်။ကချင်ပြည်နယ်ဘက်မှာတော့အစိုးရနဲ့ကချင်လက်နက်ကိုင်တပ်အဖွဲ့တွေကြားတိုက်ပွဲပြန်ဖြစ်နေပါတယ်။အဲဒီသတင်းဆောင်ပါတွေနဲ့အတူနောက်ပိုင်းမှာတော့တေးလက်ဆောင်တစ်ပုဒ်ကိုလည်းနာဆင်ကြရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်နဲ့ကိုညာဝင်းအောင်တို့ကကြီးညာပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကရှီယာမွတ်စလင်ယဉ်ကျေးမှုစင်တာရှိတဲ့အဆောက်အုံမှာအတေကံဘုံပေါက်ွက်တိုက်ခိုက်ခံရတာကြောင့်တေဆုံးသူ40ကျော်ရှိပြီး84ဦးထဏ်ရာရသွားပါတယ်။ပေါက်ွက်တိုက်ခိုက်မှုအတွင်းတေဆုံးသူတွေထဲမှာအမျိုးသမီး၄ဦးနဲ့ကလေး၂ဦးပါတယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရတဦးကသတင်းတောက်တွေကိုပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းအစ္စလာမစ်အစွန်ရောက် IS ကပြောပါတယ်။အသေးကံဘုံခွဲသမားတဦးရဲ့အသေးကံဘုံခွဲတိုက်ခိုက်မှုအပြင်ဘုံ၃လုံးလည်းအသုံးပြုတိုက်ခိုက်ခဲ့တာလို့ IS ရဲ့အကြေညာချက်မှာဖော်ပြပါတယ်။ဒီတိုက်ခိုက်မှုဟာဆိုရင်လူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်ဆိုပြီးအာဖဂန်သမ္မတအာရှရပ်ဂါနီကလည်းပြောဆိုပါတယ်။ထက်ပြန်လူမှုရေးနဲ့ယဉ်ကျေးမှုစင်တာအဆောက်အုံရဲ့မြောက်ခမ်းမှာတွစ်ဆုံပွဲကြီးအနည်းအသေးကံဘုံခွဲသမားကဖောက်ခွဲလိုက်တာဖြစ်ပြီးဒီနောက်မှာတော့ကြိုပြီးထောင်ထားတဲ့ဘုံနှလုံးတို့ဇက်တိုက်ပောက်ကွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အစအဝအနည်းတစ်ဝိုက်မှာလုံခြုံရေးမရှိခဲ့ဘူးဆိုတဲ့ဝေဖန်မှုတွေကိုလည်းအာဖဂန်တာဝန်ရှိသူတွေကတုံ့ပြန်လာမှာတော့ဒီကနေ့တွေ့ဆုံပွဲရှိတဲ့အကြောင်းယဉ်ကျေးမှုစင်တာကရဲကိုအကြောင်းမကြားခဲ့ဘူးလို့ပြောပါတယ်။ယဉ်ကျေးမှုစင်တာနဲ့အတူရှိနေတဲ့ Afghan Voice Agency ABA ကအ ਨੇ ဆုံးသတင်းတောက်တူလည်းတည်ဆုံးခဲ့တယ်လို့ Reuters သတင်းကဖော်ပြပါတယ်ရှင်။
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကစူပါမားကတ်မှာဘူရူနီကလက်လွတ်ဘုံတစ်လုံးပေါက်ကွဲခဲ့တာဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့ရုရှားစစ်သည်တွေကိုဂုဏ်ပြုတဲ့ဒီကနေ့အခမ်းအနားတစ်ခုမှာသမ္မတပူတင်ကအဲ့ဒီလိုအခိုင်အမာပြောသွားပေမဲ့ဒီပေါက်ကွဲမှုရဲ့အသေးစိတ်အကြောင်းအရာကိုတော့ပြောကြားခြင်းမရှိခဲ့ပါဘူး။ဘူဒူနီကစူပါမားကတ်မှာလက်လွတ်ဘုံပေါက်ခွဲမှုကြောင့်အနည်းဆုံးလူ73ဦးဒဏ်ရာရသွားပါတယ်။ဒဏ်ရာရသူတွေဟာအသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမျိုးမရှိဘူးလို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။စုံစမ်းစစ်ဆေးသူတွေကတော့ဒီလုပ်ရက်ကိုအသက်သေစေရန်တန်စီမှုရာဇဝတ်မှုအဖြစ်အမှုဖွင့်စစ်ဆေးနေကြောင်းပြောပါတယ်။ဒီပေါက်ခွဲမှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဘယ်သူကမှအခုချိန်ထိထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး။
အမေရိကန်ပြည်ထောင်စုအဲလာဘားမားပြည်နယ်ကိုစားပြုအထက်လွှတ်တော်အမှတ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့ Republican ကိုစလေလောင်း Ryan Moore က Democratic ပြိုင်ဘက်ရဲ့အောင်မြင်မှုကိုပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေဘက်ကတရားဝင်အတည်ပြုတာကနေတားဆီးနိုင်ဖို့နောက်ဆုံးအချိန်မှာကတ်ပြီးတော့အမှုဖွင့်တိုင်ကြားလိုက်ပါတယ်။ဒီဇင်ဘာလ12ရက်နေ့ကရွေးကောက်ပွဲမှာအနိုင်ရသူအဖြစ်ဒေါက်ဂျုံးကိုတရားဝင်ကြေညာဖို့နိုင်ရီပိုင်းလိုမနစ်ဗုဒ္ဓဟူးနေ့နောက်ပိုင်းမှာမစ္စတာမိုးဘက်ကပြည်နယ်တရားရုံးမှာတိုင်ချက်ဖွင့်တာဖြစ်ပါတယ်။ရွေးကောက်ပွဲမှာဒေါက်ဂျုန်းစ်ကမင်း2000လောက်အသားနဲ့နိုင်ရခဲ့တာဖြစ်ပါတယ်။ပြည်နယ်မှာလူရင်အများဆုံးဂျက်ဖာဆင်ခရိုင်အတွင်းကမဲဆန္ဒနဲ့20မှာပုံမှန်မဟုတ်တာတွေနဲ့အတူခံမှန်းထားတဲ့မဲထွက်ပေးမဲ့သူအရေးအတွက်တဲ့မဲတွေများခဲ့တာကိုထောက်ပြပြီးစနစ်တကျမဲမတမှမှုတွေကြောင့် မစ္စတာမိုးရှုံ့နှိမ်ခဲ့ရတာလို့တိုင်ကြားချက်မှာဆွဆွဲထားတာပါ။တိုင်ကြားချက်တွေကိုစုံစမ်းစစ်ဆေးပေးဖို့မစ္စတာမိုးရဲ့ရှင်းရှင်းလင်းလင်းကတောင်းဆိုထားပြီးရွေးကောက်ပွဲတည်းရဲ့ကျင်းပဖို့ကိုလည်းတောင်းဆိုပါတယ်။ရွေးကောက်ပွဲမှာမစ္စတာဂျုံးစ်ကိုရှုံ့နှိမ်ကြောင်းဝန်ခံပြောဆိုဖို့ကိုလည်းမစ္စတာမိုးကပေးချထားပါတယ်။အလာဘားမားပြည်နယ်အစိုးရအတွင်းဝန်ဂျွန်မေရယ်ကတော့မဲမတမာမှုအထောက်အထားတွေမရှိဘူးလို့ပြောဆိုထားတာပါ။တကယ်လို့ဒီကနေ့ကြာတာပရင်းနစ်မှာမစ္စတာဂျုံးအနံ့ရချောင်းအတိပြုပေးလိုက်မယ်ဆိုရင်တော့နောက်သတင်းပတ်အတွင်းမှာကြမ်းတက်စာချိန်ဆနိုင်မှာဖြစ်ပါတယ်ရှင်
။ဆိုမာလီယာနိုင်ငံမြို့တော်အနီးအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအယ်ရှာဘတ်စစ်သွေးကြွအဖွဲ့ဝင်၄ဦးသေဆုံးသွားပြီးဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ကားတစ်စင်းလည်းဖျက်ဆီးနိုင်ခဲ့ကြောင်းအမေရိကန်စစ်တပ်အာဖရိကကုကဲရေးဌာနကဒီကနေ့ကြာတာပရင်းနစ်မှာပြောပါတယ်။မြို့တော်မိုဂါဒီရှုရဲ့အနောက်မြောက်ဘက်မှာ25ကီလိုမီတာမှာပြီးခဲ့တဲ့ဗုဒ္ဓနေ့ကလေကြောင်းကနေတိုက်ခတ်ခဲ့တာပါမြို့တော်ကအရသားတွေကိုဖောက်ခွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့ကားနဲ့တိုက်ခတ်မဲ့အရေးကနေအခုလေကြောင်းတိုက်ခတ်မှုနဲ့တားဆီးနိုင်လိုက်တယ်လို့လဲစစ်တပ်ကြေညာချက်မှာဖော်ပြပါတယ်ဆိုမာလီယာပြည်ထောင်စုအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုနဲ့လေကြောင်းကနေတိုက်ခတ်မှုအတွင်းအရသားတွေတိဆုံမှုမရှိဘူးလို့လဲကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုရင်မြန်မာပိုင်းစီစဉ်ရဲ့ကြာတာပရင်းညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရချိုးဖောက်မှုတွေကိုတရုတ်နဲ့ရုရှားတို့ဘက်ကဆန့်ကျင်လာရေးအတွက်နိုင်ငံတကာကဖိအားပေးကြဖို့မြန်မာဆရာကုလသမဂ္ဂလူခွင့်ရအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ်။ Reuters သတင်း Agency ရဲ့တွဲဆုံမင်းမြန်ခန့်မှာအခုလိုပြောဆိုသွားတာပါ။ရခိုင်ပြည်နယ်တွင်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ဖြိုခွင်းမှုတွေကိုရပ်တန့်ရေးရည်ရွယ်တဲ့ကုလသမဂ္ဂရဲ့ချိုးဖောက်မှုတွေမှာတရုတ်နဲ့ရုရှားတို့ရဲ့တားဆီးမှုကြောင့်မအောင်မမြင်ဖြစ်ရပြီးတဲ့နောက်မှာမြန်မာဆိုရဘက်ကပြည်ဝင်ခွင့်ပိတ်ထားတဲ့ကုလလူခွင့်ရအထူးကိုယ်စားလှယ်ကအခုလိုတိုက်တွန်းတာဖြစ်ပါတယ်။ရခိုင်ရှင်ဖြတ်တပ်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးလိုအပ်ကြောင်းလည်းကုလအထူးကိုယ်စားလှယ်ကပြောပါတယ်။ကိုယ်တိုင်တွေ့မြင်နေရတဲ့အဆိုအဝါဆုံးလူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးကိုခန်းစားခဲ့ကြရသူတွေရဲ့မိသားစုဝင်တွေနောက်မြန်မာပြည်သူတွေအားလုံးအနေနဲ့အဖြစ်အပျက်တွေကိုတီးခွင်ရှိတယ်ဆိုပြီးတော့လေရန်ဟီလီကပြောပါတယ်ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့ဆက်ဆက်တဲ့ဆက်ရွက်စစ်တမ်းတွေလက်ဝဲတွဲမှုနဲ့ဖမ်းခံထားရတဲ့ Reuters သတင်းတော်နှစ်ဦးကိစ္စအပါအဝင်မြန်မာအစိုးရဘက်ကမီဒီယာအပေါ်နှိပ်ကွပ်နေတာကိုလည်းကုလအထူးကိုယ်စားလှယ်က Reuters နဲ့တွဲဆုံမင်းမြန်ခန့်အတွင်ဝေဖန်ပြောဆိုပါတယ်ကုလလူခွင့်ရေးကိုယ်စားလှယ်ရဲ့ဝေဖန်ချက်ကိုတရုတ်ဘက်ကဒီကနေ့တုံ့ပြန်ပါတယ်လူခွင့်ရအပေါ်မှာပြင်ပကဖိအားတွေထပ်ပေးနေတာကဒီပြဿနာကိုဖြေရှင်းရအတွက်အထောက်အကူမဖြစ်ဘူးလို့တရုတ်နိုင်ငံသားယဝင်းကြီးဌာနပြောခွင့်ရဟွာချောင်ရင်ကသတင်းစာရှင်းလင်းပွဲအတွင်ပြောဆိုတာဖြစ်ပါတယ်ရှင
်။နိုင်ငံတော်အထက်မြန်မာပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီဇင်ဘာ29မနေ့ပြန်ကြရင်ပြည်ပြည်နယ်လွိုက်ကော်မြို့မှာလူလူစကဝိုင်းနှစ်ခုကိုတီးကြစီပြုလုပ်မှာဖြစ်ပါတယ်။လူငယ်တွေပါဝင်တဲ့စကဝိုင်းတစ်ခုနဲ့ဘာသာရေးခေါင်းဆောင်တွေလက်နက်ကင်အဖွဲ့အစည်းကပုဂ္ဂိုလ်တွေပါဝင်တဲ့သကဝိုင်းတစ်ခုလှူသွားမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာ2019နှစ်စံပိုင်းကစပြီးနေပြည်တော်အပါဝင်ပင်လုံမြို့ဝမ်းတွင်းမြို့နယ်မြေတိုင်ကန်ရွာစတဲ့ဒေသစုံမှာငင်းငယ်ဤသကဝိုင်းတွေလှုပ်လာခဲ့တာအခုပါနေဆိုရင်၅ချိန်ရှိသွားပါပြီ။ရိုက်ကော်မြို့နယ်ထဲမှာဒီတက်မတော်ရင်တွေကိုစစ်ဆေးတဲ့ကိစ္စကြောင့်ကရင်နီအမျိုးသားထုတ်တဲ့ပါတီ KNPP တပ်ဖွဲ့ဝင်၃ဦးနဲ့အရသာတူတို့အသက်ခံရတယ်ဆိုတဲ့ကိစ္စဖြစ်ပေါ်နေချိန်မှာဒေါ်ဆန်းစုကြည်လွိုက်ကော်မြို့ကိုနေချင်းမြန်တွားရောက်ပြီးငင်းငယ်ရေးစကဝိုင်းပြုတ်လုံမှာဖြစ်ပါတယ်။ KNPP တပ်ဖွဲ့ဝင်တွေတိုက်ဆုံတဲ့ကိစ္စကိုတပ်မတော်ကစုံစမ်းစစ်ဆေးပြီးတော့စစ်ဆေးရေးတွေလုပ်နေပါတယ်။ငင်းငယ်ရေးဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စတွေမှာပြည်သူတွေရဲ့အတန်းသဘောထားတွေကိုသိနိုင်ဖို့အတွက်ဒေါ်ဆန်းစုကြည်ဟာနေရာဒေသစုံကိုတွားရောက်ပြီးအခုလိုစကဝိုင်းတွေပြုတ်လုံနေတာဖြစ်ပါတယ်။
နေပြည်တော်လွတ်တော်အဆောက်အုံပေါ်မှာအဝေးဒိန်းဒရုန်းယာဉ်လွတ်တင်မှုနဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့နိုင်ငံသားသတင်းတော်နှစ်ဦးနဲ့မြန်မာသတင်းတော်တဦးတို့အပေါ်နောက်ထပ်ဆွဲချက်တွေကိုတရားရုံးကရုပ်သိမ်းပေးလိုက်ပါတယ်။ လွတ်တော်အဆောက်အဦအပေါ်ဒရုန်းယာဉ်လွှတ်တင်မှုနဲ့ပြီးခဲ့တဲ့အောက်တိုဘာလကဖမ်းခံခဲ့ရတဲ့တူရကီသတင်းဌာန TRT ကသတင်းထောက်စင်ကာပူနိုင်ငံသားလော်ဟွန်မင်းမလေးရှားနိုင်ငံသားမုတ်ချိုလင်းနဲ့သူတို့နဲ့အတူဖမ်းခံရတဲ့မြန်မာသတင်းထောက်ကိုအောင်နိုင်စိုးရေမောင်ကိုလတ်တင်တို့မနေ့ပြန်တောက်ကြနေမှာလွတ်မြောက်မယ်လို့လည်းရှင်းနေကပြောပါတယ်။တရားမဝင်ဒရုန်းယာဉ်လွှတ်တင်မှုနဲ့သူတို့အားလုံးကထောင်နဲ့နှစ်လစီကြာခံနေကြရတာဖြစ်ပါတယ်။နောက်ထပ်ဆွေးချက်တွေဖြစ်တဲ့တရားမဝင်ဒရုန်းယာဉ်တင်သွင်းလာမှုနဲ့လွင်မှုကြီးချက်ရေးဥပဒေချိုးဖောက်မှုဆိုင်ရာဆွေးချက်တွေကိုတော့ရုပ်သိမ်းပေးဖို့တရားလူတွေရဲ့လျှောက်ထားချက်ကိုဒီကနေ့တရားရုံးကခွင့်ပြုပေးခဲ့တာလို့ဖမ်းဆီးခံရသူတို့ရဲ့ရှေ့နေဦးခင်မောင်စောကပြောပါတယ်ရှင
်။လိုင်ဘီးရီးယားနိုင်ငံမှာကျင်းပနေတဲ့သမရရွေးကောက်ပွဲရဲ့ရလဒ်ကိုစံတာပရိဒီကနေ့မှာကြီးညာပေးနိုင်လိမ့်မယ်လို့လိုင်ဘီးရီးယားအမျိုးသားရွေးကောက်ပွဲကော်မရှင်ကသူတို့ရဲ့ Facebook စာမျက်နှာမှာရေးပါတယ်အခုကျင်းပနေတဲ့ဒီလိုင်ဘေးရီးယားသမ္မတရွေးကောက်ပွဲမှာနာမည်ကျော်ဘောလုံးသမားဟောင်းဂျော့ချ်ဝီယာနဲ့ဒုတိယသမ္မတဂျိုးဆက်ဘိုအာကာယီတို့အဓိကရှင်ပြန်နေတာဖြစ်ပြီးနှစ်ပေါင်း80ကျော်အတွင်းအငြင်းညာဆုံးတဲ့ဒီမိုကရေစီအကြဆုံးရွေးကောက်ပွဲအဖြစ်ရှုမြင်နေကြပါတယ်။လိုင်ဘေးရီးယားနိုင်ငံမှာသမ္မတတက်တန်းနှစ်ကြိမ်တာဝန်ထမ်းဆောင်ပြီးစီးသွားတာကြောင့်ယာတုကနေအနားယူတော့မဲ့သမ္မတအဲလန်ဆိုင်ရဲ့နေရာကိုအစားထိုးနိုင်ဖို့ဒီဘောလုံးသမားဝိနဲ့ဒုတိယသမရဘောအကီတို့ကိုမဲပေးရွေးချယ်နေကြတာဖြစ်ပါတယ်အကဲကဝေဖန်သူတွေကတော့အသက်83နှစ်အရွယ်ဘောအခါယီယာဒုတိယသမရတာဝန်ထမ်းဆောင်စဉ်မှာထူးထူးခြားလုပ်ကိုင်ခဲ့တာမျိုးမရှိသလိုအသက်51နှစ်အရွယ်ဘောလုံးသမားဟာလည်းနိုင်ငံရေးအုပ်ချုပ်ရေးမှာအတွေ့အကြုံမရှိဘူးလို့ပြောနေကြပါတယ်
ဂျပန်နဲ့တောင်ကိုရီးယားကြား2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်ဟာဒုတိယကမ္ဘာစစ်အတွင်းဂျပန်တပ်ဖွဲ့တွေကလိန်ကျူနီအဖြစ်အတ္တမအသုံးပြုခံခဲ့ရတဲ့ကိုရီးယားအမျိုးသမီးတွေကိစ္စကိုမဖြေရှင်းနိုင်ဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်ပါတယ်။ဒီကနေ့တောင်ကိုရီးယားသမ္မတအင်တော်ကထုတ်ပြန်တဲ့ကြေညာချက်အရဒီသဘောတူညီချက်မှာကြီးမားတဲ့ပြင်ဆင်စရာတွေရှိနေတယ်လို့ဂျပန်စစ်တပ်ရဲ့လိန်ကျူနီအဖြစ်အသုံးပြုခံခဲ့ရတဲ့အမျိုးသမီးတွေရဲ့သဘောထားကိုရယူဖို့ပြက်ကွက်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒီဖြစ်ကြောင့်ထိခိုက်သူတွေစိတ်ကျဉ်တ်ဖို့တင့်တင့်နဲ့နောက်ဆက်တွဲဆောင်ရွက်မှုတွေကိုတောင်ကိုရီးယားအစိုးရအနေနဲ့လှုံ့ဆော်ပေးဖို့သမရမွန်ဂျေအင်ကညွှန်ကြားခဲ့တာပါ။သမရဟောင်ပတ်ကွန်ဟေအစိုးရလက်ထက်မှာတောင်ကိုရီးယားနဲ့ဂျပန်ကြားသဘောတူညီချက်ရရှိခဲ့တာဖြစ်ပြီးသမရမွန်ဂျေအင်ကဒီနှစ်မေလရာထူးရယူပြီးမကြာခင်မှာပဲဒီသဘောတူညီချက်ကိုပြန်လည်သုံးသပ်ဖို့ညွှန်ကြားခဲ့တာလည်းဖြစ်ပါလိမ့်ရှင
်။
ကြာသပတေးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်နေမြန်ချက်တွေကိုဆက်တိုက်နှာစင်ကြရပါမယ်ရှင်နေပြည်တော်လွှတ်တော်အစအဦးကိုအဝေးထိန်ဒရုန်းယာဉ်လွှတ်တင်ပြီးပုံရိုက်ကူးဖို့ကြိုးစားခဲ့မှုနဲ့လက်တလောထောင်နှစ်လချခံထားရတဲ့အလွတ်တန်သတင်းတောက်ကိုအောင်နိုင်စိုးအပါဝင်နိုင်ငံခြားသားသတင်းတောက်နှစ်ဦးနဲ့ရင်မောင်းတို့ကိုတွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားတဲ့အမှုနိုင်ငံခြားသတင်းတောက်နှစ်ဦးကိုလဝကဥပဒေနဲ့အရေးယူထားတဲ့ပုံမှန်တွေကိုတရားရုံးကရုပ်သိမ်းပေးလိုက်ပါတယ်။အမှုရုပ်သိမ်းပေးပြီးတဲ့နောက်မှာတော့အထက်ကညွှန်ကြားတဲ့အတွက်ဒီဇင်ဘာလ29ရက်နေ့မနေ့ပိုင်းမှာပြန်လည်လွတ်မြောက်လာမယ်လို့အကျိုးဆောင်ရှေ့နေကပြောပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကစုံစမ်းတင်ပြထားပါတယ်ရှင်။
နေပြည်တော်ကောင်စီနယ်မြေတဲကလွတ်တော်အစအဦးကိုအဝေးထိန်ဒရုန်းယာဉ်နဲ့ပုံရိုက်ကူးဖို့ကြိုးစားခဲ့တာကြောင့်ထောင်နဲ့နှစ်လကြာနေတဲ့ဒရင်နောက်တွေပေါ်နောက်ထပ်ဆွဲဆိုထားတဲ့နှမှုကိုတရားရုံးကရုပ်သိမ်းပေးလိုက်ပါတယ်။အလွတ်တန်းဒရင်နောက်ကွန်လိုင်းစုပါဝင်ဒရက်ကီအခြေစိုက်တရားဒီဒရင်ဌာနရဲ့နိုင်ငံသားဒရင်နောက်နှဦးနဲ့ရင်မောင်းတို့အပေါ်တွင်းကုန်ထုတ်ကုန်ဥပဒေပုံမှနိုင်ငံသားဒရင်နောက်နှစ်ယောက်ကိုလဝကဥပဒေပုံမှတွေနဲ့တရားစွဲဆိုထားတာကိုရုပ်သိမ်းခွင့်ပြုဖို့တရားလူတွေဘက်ကဒီဇင်ဘာ26ရက်နေ့ကရှောက်တင်ခဲ့တာဖြစ်ပါတယ်။သူတို့ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ချက်မရှိဘဲနိုင်ငံသားတရင်းနောက်တွေအနေနဲ့နှစ်နိုင်ငံချင်းချင်းရေးကိုရှေ့ရှုပြီးအမှုကိုရုပ်သိမ်းဖို့တရားစွဲဆိုထားတဲ့ရဲတပ်ဖွဲ့နဲ့လာဝကတို့ဘက်ကတရားရုံးကိုရှောက်ထားခဲ့တာပါ။နေပြည်တော်စမူတီတရားရုံးကတရားလူတွေရဲ့ရှောက်ထားချက်ကိုလက်ခံပြီးဒီကနေ့ဒီဇင်ဘာ28ရက်နေ့မှာအမှုတွေကိုရုပ်သိမ်းဖို့အမိန့်ချမှတ်လိုက်တာပါ။အခုလိုအမှုကိုရုပ်သိမ်းပြီးနောက်မှာတော့လေကြောင်းပြန်နှံမှုဆိုင်ရာအဥပဒေနဲ့ထောင်နဲ့နှစ်လကြာခံနေရတဲ့ကြံရှိတဲ့ရက်အားလုံးကိုအထက်ညွှန်ကြားမှုနဲ့လျှော့ရက်အဖြစ်သတ်မှတ်လိုက်ပါတယ်။အခုလိုအမှုရုပ်သိမ်းပြီးလျှော့ရက်ပေးရတဲ့ပတ်သက်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းကအကျိုးဆောင်ရှေ့နေကြီးဦးခင်မောင်ဇော်က VOE ကိုခုလိုပြောပါတယ
်။တို့ကိုနော်အဲ့ဒီဂျုံးကနေပြီးတော့မှအမိန့်ချပြီးတော့ပြန်လွတ်လိုက်ပြီးတဲ့နောက်ကြမှာပါလေ။ဇမဲရင်းကိုပို့ပြီးတော့မှနော်အခုအဲ့ဒီဇမဲရင်းကိုရောက်တဲ့အခါကျမှဇမဲရင်းကထောင်ပိုင်ကြီးကနေသူ့ကိုပြောတယ်ဟဲ့နော်။အဲ့ဒီအခန်းလေးကို ไอ้หัวเนี่ยแท็กกันอยู่ด้วยมาดูรู้เนี่ยโดนหลุดเนี่ยอู้ไอ้มียางไอ้หูนี่ล่ะซอยตัวอภิญญาขันนี่เนี่ยนะล่ะไอ้นะล่ะเนี่ยปัดไปแล้วอะล่ะกูตัวอกุงโหก็ยุบไปได้ป่ะแกนเนี่ยเหยียดอกุงโหช่วยเยอะขึ้นเนี่ยตัดมาปีดีเนี่ยคาจ้ะတော့ถ้าทําไม่เนี่ยหลุดไปเลยแล้วทําไม่อยู่อะหลุดขึ้นจ้ะเลยว่าแล้วดีก็မနေ့ကမနေ့ခုနှစ်နာရီမှဆုတ်ပါလို့ကြင်ကြာလို့ပြောပါတယ
်။လေကြောင်းမြန်မာမှုဆိုင်ရာဥပဒေနဲ့နိုဝင်ဘာ10ရက်က2002လကြာနေတဲ့ဒေသနောက်တွေဟာပြည်ထောင်ကြခံရပြီးပြန်လည်လွတ်မြောက်ဖို့စက်တရက်ကလူရောတဲ့အချိန်မှာအခုလိုအထက်ရညွှန်ကြားချက်နဲ့ဆော့ရရရှိခဲ့တာဖြစ်ပါတယ်။အမှုကိုရုပ်သိမ်းလိုက်ပြီးမဲ့တတိယအဖြစ်သိမ်းဆည်းထားတဲ့ပစ္စည်းတွေကိုနိုင်ငံပိုင်အဖြစ်သိမ်းဆည်းဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။သိမ်းဆည်းထားတဲ့ပစ္စည်းတွေကိုပြန်လည်ရရှိဖို့ခရိုင်တရားရုံးကိုရှောက်တင်သွားဖို့ရှင်းနေပြီးကြိုးစားနေပါတယ်။တရားရင်ဆိုင်ရတဲ့ပုံမှန်နှစ်ခုကိုရုပ်သိမ်းပြီးထောင်နံကိုလည်းလျှော့ရပေးလိုက်တဲ့အတွက်မိသားစုဝင်တွေကဝမ်းသာနေကြပါတယ်။ကော်နိုင်ဆိုးရဲ့ဖခင်ဖြစ်သူဦးအောင်ကျော်ဆိုးကအခုလိုပြောပါတယ်
။အော်ဘာမှပြောကြမရှိပါဘူး။အရန်ကျေးဇူးတင်ပါတယ်လို့နော်။ဒီဥစ္စာတို့နှစ်လပြည့်သွားတဲ့အတွက်ပေါ့နော်။တို့လှုပ်ပေးလိုက်တယ်။အနာပိုင်းကြီးကိုလည်းအများကြီးကျေးဇူးတင်ပါတယ်လို့နော်။တခြားတို့ရဲ့ဒီချက်ကအရှင်ပြေသွားပါတယ်အဲ့ဒီပုံမှာ။တို့မှဘာမှအပြစ်မရှိတော့တည်ရတယ်လေ။ကျေနပ်ပါတယ်လို့အော်ကျန်တဲ့နမို့ရုပ်သိမ်းပေးလိုက်တဲ့လေကိုကျေးဇူးတင်ပါတယ်ဒါတော့ဥရောကတော့ဒီလိုလေဟိုအမမားတော့ငကိုတရားမှလည်းသူတို့ကတော့အပြစ်မရှိပါဘူးသူကစကံပြန်တက်တက်ပါပဲအဲ့တော့စကံပြန်တက်တက်ကိုသူ့ကိုအရှင်ပြောင်းလုပ်ပေးလိုက်တဲ့ပုံမှာဟောဦးရည်နဲ့အညီဆောင်ရွက်ပေးတယ်ပေါ့ဗျာအများကြီးကျေးဇူးတင်ပါတယ်လို့အနာပိုင်းပြော
တူရကီခြေဆိုင်စင်ကာပူရုံးဝယ်တရားစီရင်ဌာနကမလေးရှားနိုင်ငံသူတရင်းနောက်စင်ကာပူနိုင်ငံသားတရင်းနောက်အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့ကွန်နိုင်ဆိုးနဲ့ရင်မောင်းတို့ကအော်တိုဘာ28ရက်မနေ့ပိုင်းကနေပြည်တော်လွတ်တော်အဆောက်အဦမှာဒရုန်းလွတ်တင်နေတဲ့အချိန်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ကိုတက်ဟောင်ခန့်ပြောပြခဲ့တာပါရှင်အိန္ဒိယမြန်မာနယ်စပ်ဒေသငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်မှာအခြေစိုက်လှုပ်ရှားနေတဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီကပ်ပလန်နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် PC တို့ကြားဒီကနေ့ရန်ကုန်မြို့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရုံးမှာတွေ့ဆုံခဲ့ကြပါတယ်။ဒီလိုတွေ့ဆုံရမှာဒေသတွင်းငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ကြတယ်လို့နာဂအဖွဲ့ခေါင်းဆောင်တွေဘက်ကပြောပါတယ်။နာဂအဖွဲ့အနေနဲ့အခြေအနေအရမြမအစိုးရနဲ့ NCA ငြိမ်းချမ်းရေးလက်မှတ်မရေးထိုးနိုင်သေးသလိုအိန္ဒိယစစ်တပ်နဲ့လည်းအခါအလျော်စွာတိုက်ပွဲတွေဖြစ်နေတဲ့ကြောင့်ထိုင်းအခြေစိုက် VOA သတင်းတော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။နာဂမြူရာဆိုရှယ်လစ်ကောင်စီအဖွဲ့ NSCNK နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်ကုလစည်းအဖွဲ့တို့ရန်ကုန်မြို့ NRPC ရုံးမှာဒီကနေ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဓိကဒေသငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့တာဖြစ်တယ်လို့ပြောရေးစုခွင့်ရှိသူဦးကျော်ဝမ်းစိန်က VOA ကိုပြောပါရတယ
်။အဓိကတော့ကျွန်တော်ဒေသပေါ့နော်။ဒီချက်ပေါ်တော့မှပြည်အချောင်းပြန်တဲ့မြန်မာနိုင်ငံငြိမ်းချမ်းကော်မရှင်အဖွဲ့ကနေလည်းအဆောင်ဆောင်ဒီလိုပေါ့အနောက်ကျွန်တော်ပြတ်နေလည်းပဲအမိရန်ဆောက်ဆောက်လေးရှိနေကြောင်းပေါ့လေအဲ့ဒီအကြောင်းလေးနဲ့ပတ်သက်ပြီးတော့မှလည်းကျွန်တော်ပြောပြချင်တယ
်။နာဂမျိုးရာဆိုရှယ်လစ်ကောင်စီဖွဲ့ဟာမြန်မာဆိုရနဲ့2012ခုနှစ်ကတည်းကအပြစ်ခရက်စည်ရေးလက်မှတ်ရေးသူသားပြီမဲ့တနိုင်ငံလုံးပြစ်ခရက်စည်ရေးစာချုပ် NCA မှာတော့လက်မှတ်ရေးသူသားချင်းမရှိသေးပါဘူး။အခုသိဆုံးမှုမှာ NCA ပြစ်ရစာချုပ်လက်မှတ်ရေးသူရေးကိစ္စတွေပါဝင်ဆွေးနွေးတာမျိုးမရှိဘူးလို့ NSCNK အဖွဲ့ပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစိန်ကခုလိုပြောပါတယ
်။ NCA ကိစ္စကတော့မရှိချက်ကိုဒီပြည်နယ်ထဲမှာကျွန်တော်လက်မှတ်မထိုးနိုင်တဲ့အခွင့်ရှိတဲ့ခါကျတော့ကျွန်တော်လည်းတော့ဒီလိုဖြစ်ခေါ်တာတော့ရှိတာပေါ့လေ။အခုတော့လည်းသူတွေကဒီလိုလုပ်ရမယ်ဆိုတဲ့အားမျိုးတွေကကျွန်တော်မသိဘူး။
NSCNK အဖွဲ့အနေနဲ့အိန္ဒိယနိုင်ငံမှာရှိတဲ့နာဂလူမျိုးများရေးကိုသတ်သွင်းစဉ်းစားနေရလို့ NCA ကိုလက်မှတ်မရေးသေးနိုင်ခဲ့ဘူးလို့လည်းအဖွဲ့ခေါင်းဆောင်တွေကပြောပါတယ်။အိန္ဒိယမြန်မာနယ်စပ်မှာခြေဆိုင်တဲ့သူတို့အဖွဲ့နဲ့အိန္ဒိယစစ်သားကြားမှာလည်းပြစ်ခတ်မှုတွေရှိနေစေလို့ဦးကျော်ဝမ်းစိန်ကပြောပါတယ
်။အိန္ဒိယနဲ့ NSCNK ကမှပြည်မှာမှုကတော့ခုဒီကအမှကုညာကိုနေခံကြတာပေါ့လေ။သူအိန္ဒိယကနေတော့မှလာပြီးတဲ့ခါကျတော့အဲ့မှာပြစ်ခတ်တဲ့မှုတွေဖြစ်ကြတာပေါ့။သူလာပြီးရေးသတိဖြစ်တာပေါ့။
NSCNK ဟာမြန်မာပိုင်နယ်မှာခြေပြုတ်ပြီးအိန္ဒိယဆိုရစစ်တပ်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့အချိန်တွေကြောင့်အိန္ဒိယဆိုရကနေမြန်မာဆိုရကိုဖိအားပေးမှုတွေရှိခဲ့တယ်လို့နာဂခြေပြုတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့နာဂမြူရာရေးရာကောင်စီတွေ့ရင်မူဦးနော်စန်းအောင်ကပြောပါတယ်
အိန္ဒိယဆိုရမြန်မာဆိုရကိုဖိအားပေးရတဲ့အများရှိတယ်သူကလည်းမြန်မာဆိုရနဲ့တော့ဒီကိစ္စကိုတော်တော်ပုံစံစစ်တမ်းပြန်နေဆိုတော့တော့ဒီကိစ္စမျိုးတော့အကျိုးပေါ်မှာနည်းနည်းလေးချက်တယ်
နာဂမြူရာဆိုရှယ်လစ်ကောင်စီ NSCNK နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်တို့ဒီကနေ့တွေ့ဆုံပွဲမှာငြိမ်းချမ်းရေးကော်မရှင်ဘက်ကဒေါက်တာတင်မျိုးဝင်းဦးဆောင်ပြီးနာဂဖွဲ့ဘက်ကဦးအန်ကကနေဦးဆောင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ NSCNK အနေနဲ့ NLD ဆိုရတဲ့လက်ထက်မှာဒါဟာရန်ကုန်မြို့မှာဒုတိယကြိမ်တွေ့ဆုံမှုဖြစ်ပါတယ်။ပထမကြိမ်ကတော့2016ခုနှစ်ဇူလိုင်လ2ရက်နေ့မှာပထမကြိမ်တွေ့ဆုံခဲ့ပါတယ်ခင်ဗျာ။
နိုင်ကုန်းအိမ်သတင်းပေးပို့ခဲ့တာပါရှင်။အခုကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုအလှည့်ပေးပါစေ။ကချင်ပြည်နယ်တနိုင်းမြို့တဝိုက်မှာအစိုးရတပ်ရဲ့ထိုးစစ်ကြောင့်တပ်မတော်နဲ့ KIA ကချင်တပ်တွေကြားဒီကနေ့တိုက်ပွဲပြင်းထန်ခဲ့တယ်လို့ KIA တာဝန်ရှိသူတွေကပြောပါတယ်။တနိုင်းဒေသစစ်ပွဲတွေကငြိမ်းချမ်းရေးကိုထိခိုက်စေလိမ့်မယ်လို့တနိုင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကလည်းသုံးသပ်တဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုညာဝေးအောင်ကတင်ပြထားပါတယ်ရှင်
။မြမတမတော်ရဲ့ထိုးစစ်ကြောင့်ကချင်ပြည်နယ်မြကြီးနားမြို့ရဲ့အနောက်ဘက်ချမ်းမှာရှိတဲ့တနိုင်းမြို့မှာ KIA ကချင်လွတ်လပ်ရေးတပ်တွေနဲ့အစိုးရတပ်တွေကြားပြီးခဲ့တဲ့ရက်ပိုင်းကဆလို့တိုက်ပွဲတွေဖြစ်လာရကလေကြောင်းကနေပစ်ခတ်တဲ့အထိတိုက်ပွဲတွေပိုပြီးပြင်းထန်လာတယ်လို့ဒီအိတ်တပြောခွင့်ရပုဂ္ဂိုလ်ဝမူကြီးနော်ဘူးက VOA ကိုပြောပါလေ
တနိုင်းတက်မှာဆက်တက်လို့တိုက်ပွဲတွေဖြစ်ပါတယ်မနေ့ကလည်းဂျက်ဖိုက်တာနဲ့လာပစ်တဲ့အထိတိုက်ပွဲတွေနည်းနည်းအချိန်မြင့်တယ်လို့ဖြစ်နေပါလားဟုတ်ဒီနေ့ကြီးနေပစ်တယ်မင်းပြင်တိုက်ပွဲတွေလည်းထူးထူးစင်လာတယ်ဆိုတော့အဲ့တည်းမှာတို့များများဒီအင်ထန်တိုက်ပွဲတွေဖြစ်ပါတယ်ဒါကစားလက်အောက်ခံတပ်တွေတခြားအပြင်ကအေဒီတက်တည်လဲလာတယ်ဆိုတော့900နဲ့600ကျားတော့ရှိတော့တယ်
။ကချင်ပြည်နယ်တနိုင်းမြို့တဝိုက်မှာသာမကရှမ်းပြည်နယ်မြောက်ပိုင်းမန်စီမြို့နယ်ဘက်မှာပါဒီရက်ပိုင်းနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ဘုံမူကြီးနော်ဘူးကပြောပါတယ်။အခုလို့တိုက်ပွဲဖြစ်ရတာဟာအစိုးရတပ်က KIO KIA ရဲ့နေမြင်နဲ့စီးပွားရေးတွေကိုထိန်းချုပ်လိုတဲ့သဘောလို့ဘုံမူကြီးနော်ဘူးကသုံးသပ်ပါတယ်။
အခုဒီကုလားကျန်တရောက်တဲ့ခါကျတော့ဒီ CAO ရဲ့ဇီဝရဲတွေကသူ့ထုတ်တဲ့သဘောမျိုးနဲ့ဒီစစ်စီရဲနေလုံးကြလို့ကျွန်တော်တို့အသုံးသတ်ပါတယ်။ဒုတိယချက်ကတော့အရေးကြီးတဲ့နေရာတွေမှာသူတို့ကနေမီတွေအုပ်ချုပ်ခြင်းလို့နေမီစိုးမှုရဲလုပ်ခြင်းလို့ပို့လို့မျိုးဒီစစ်စီရဲတွေစီနိုင်လာတယ်လို့အသုံးသတ်မိပါတယ်
။တနိုင်းဒေသတိုက်ပွဲတွေကငင်းငန်းကြီးကိုထိခိုက်စေမှာဖြစ်တယ်လို့စီပေးဆောင်ဒေသခံဒုက္ခသည်ရဲ့အနာဂတ်မရေမရာဖြစ်နေရတယ်လို့ NLD ပါတီတနိုင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလင်းလင်းဦးကပြောပါလေ
။တိုက်ပွဲဖြစ်လာပြီဆိုတော့အကုန်လုံးတော့ဒုက္ခရောက်ကုန်မှာပေါ့ဗျာ။စားဝတ်နေရအစားသွားရလာရအစားဒါပြီးအသက်အိုးရင်းစည်းစိမ်နေရအစားဒီလိုအနေထားနဲ့ဆိုရင်တော့ဒါပြန်တန်တဲ့တိုက်ပွဲကြီးဖြစ်လာမှာပေါ့နော်ဖြစ်လာပြီဆိုရင်တော့ဒီဒီရင်းငင်းငင်းလုံလန်းစင်တွေရောဒါပြီးဒေတာစီဖွင့်ပြီးလုံလန်းစင်တွေရောအကုန်လုံးကဆောက်ရုပ်သွားမှနေရာရှိမှာပေါ့လေ
ကချင်းပြည်နယ်မှာအထူးသဖြင့်ရွှေနဲ့ပင်းရင်ထွက်တယ်ဆိုတဲ့တနိုင်းမြို့တဝိုက်မှာမြမတမတော်ကအစီအရာတိုးချလာတာကြောင့်ရှေ့ဆက်တိုက်ပွဲတွေပိုများလာနိုင်တယ်လို့ KIO KIA ကသုံးသပ်ကြောင်းဘူမူကြီးနော်ဘူးကပြောပါတယ
်။ကြည့်မယ်ဆိုလို့ရှိရင်တော့တစီအားနဲ့ခုလိုမျိုးပြအားပေးတာမျိုးတော့စစ်မှန်တဲ့ငင်းချမ်းရေးစစ်မှန်တဲ့ဒီတစ်ခတ်ချက်ဆိုင်ရဲ့လက်မထိုးဖို့ဆိုတာကတော့အဖေကောင်းတော့ထွက်မယ်လို့မထင်ပါဘူး။
UWSA ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့ FPNCC ရဲ့မှာ KIO လဲပါဝင်နေပြီး FPNCC နဲ့အစိုးရကြားအပြည့်ရဲ့ငင်းငန်းရေးလက်မှတ်ထိုးနိုင်ဖို့တရုတ်တန်နမန်အထူးကိုယ်စားလှယ်ကဂျားဝင်စစ်ဆက်နေပေမဲ့တိသားတဲ့တိုးတက်မှုတွေတော့မတွေ့ရသေးပါဘူး။ကချင်ပြည်နယ်တနိုင်းမြို့နယ်ကရွှေနဲ့ပရင်မော်တွင်းတွေမှာနေထိုင်သူတွေကိုပြီးခဲ့တဲ့ဇွန်လ15ရက်နေ့နောက်ဆုံးထားပြီးထွက်ခွာသွားပေးဖို့စစ်တပ်ကစာဖြန့်ဝေခဲ့ပါတယ်။ထွက်မသွားဘူးဆိုရင်တော့ KIA နဲ့ပူးပေါင်းသူတွေဖြစ်တတ်မှတ်သွားမယ်လို့စစ်တပ်ရဲ့အစမှာဖော်ပြခဲ့ပါတယ်ခင်ဗျာ
။ Crush ရခင်မစ်တီအတွက်ဆုံးဖြတ်ချက်ဆိုတာဟာလွန်ခဲ့နှစ်ပေါင်း4000လောက်ကဘာဘီလွန်ဒေသကစခဲ့ပြီးတော့အခုတော့ဒီအနောက်တိုင်းမှာသာမကအာရှနိုင်ငံတွေမှာပါအတော်လေးကိုကျဉ်းသုံးလာကြတာပါ။နှစ်တစ်တစ်နှစ်ကိုကူးပြောင်းတဲ့အချိန်မှာကိုယ့်ရဲ့ဘဝကိုဘယ်လိုမျိုးတိုးတက်အောင်ကြံဆောင်မလဲဆိုတာရည်မှန်းချက်ချတာဖြစ်ပါတယ်။ဒါကြောင့်မို့သတော်ရှင်တွေရောဒီနှစ်တစ်အတွက်ဘယ်လိုမျိုးရည်မှန်းချက်တွေရှိပါလဲ။ဒါကိုဘယ်လိုပြည့်မိအောင်လုပ်နိုင်မလဲ။လာမယ့်စနေနေ့ညဓာတ်ရီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလူတွေသတော်ရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရီလိုက်အစီအစဉ်နှုတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။နောက်မို့ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့နှစ်တစ်ဆုံးဖြတ်ချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းတွေကိုကြိုဆိုပါရစေ
။ VOA American တိုင်းရဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ lame sene nya tai yai le lai ma pa win swin ni lo yin chei mi sat twe ja bu tham man phai kho ba le shin akhu do de let song thau lwin che yauk la bi phit lo aso do khain tu ye sat sat song me song so de tachin le ko na sin ja ya au ma shin ဆက်ဆက်ဆုံးမဲ့ဆောင်းဆိုတဲ့အချင်းချစ်ပါတယ်ရှင်ဗီအိုအေကနေပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပို့လို့တယ်ဒီသတင်းတွေတောင်းယူလို့တယ်ဆိုရင်ဗီအိုအေအမေရိကန်တမ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှာရှင်းငါးငါးကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိ line meter 24 32 နဲ့ 40 တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနက် 7 နာရီကနေ 9 နာရီအထိတစ်ချိန်နေ့လယ် 12 နာရီကနေညကင်း 1 နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကို line 16 19 နဲ့ 25 meter တွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ line 24 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9 နာရီအစီအစဉ်ပြီးပြီးချင်းည10 နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလိုက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျမရေကန္တာဥအောင်ခေရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာတော့
ဆုံးဖြတ်ကတော့ပြည်သူတွေမှာအာကမူတည်နေပေါ့အဲ့တော့ဘောက်တော့ဘာဖြစ်လို့ဒီညီလာခံကိုမဖြစ်မနေလောက်ရသလဲမွန်ပါတီတွေမပေါင်းစည်းလို့
ဇန်နဝါရီလလယ်မှာမွန်ညီညွတ်ရေးအဖွဲ့ကဥစည်းကျင်းပမဲ့မွန်ပြည်သူညီလာခံအပေါ်သုံးသပ်ချက်တချို့နဲ့အတူတိုင်းရင်းသားဒေသတည်တည်ကသတင်းအစုံလင်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းမှာကဏ္ဍကိုနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့သွေးအုပ်စုအမျိုးအစားနဲ့ယောဂဖြစ်နိုင်ခြေအန္တရာယ်တွေအကြောင်းကိုတင်ပြပေးထားပါတယ်နောက်ထပ်သုတေသနအသစ်တွေအရသွေးအုပ်စုအမျိုးအစားလိုက်ယောဂဖြစ်ဖို့အန္တရာယ်များတာနည်းတာတွေကိုတွေ့ရှိထားပါတယ်သွေးအုပ်စုတွေအလိုက်ယောဂအဖြစ်များခြင်းနည်းခြင်းတွေအကြောင်းကိုမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดาดามิยูเนี่ยကျွန်တော်ခနာကိုရဲ့ဒီသွေးဥစုအမျိုးအစားကွဲပြားမှုလိုက်ပါဆရာเนาะတချို့သွေးဥစုအမျိုးအစားတွေမှာယောဂတချို့ပိုဖြစ်ဖို့အတွက်အန္တရာယ်များပြီးတော့ဟိုတချို့မှာတော့လေဒီယောဂတချို့เนี่ยကာကွယ်နိုင်တဲ့အနေအထားမျိုးတွေ့ရှိထားတယ်လို့သုတေသနအတွင်းမှာဒီနောက်ပိုင်းမှာပေါ့เนาะသိရှိထားတဲ့အကြောင်းကြားတဲ့အတွက်ဆရာကြီးအဲ့ဒီအကြောင်းလေးလေးဆရာကြီးဒီအားလုံးရဲ့ဘုသုတအတွက်ပေါ့เนาะနည်းနည်းစပြီးရှင်းပြပေးပါလား
ကျွန်တော်ဒီလူတွေရဲ့သွေးပေါ့เนาะကျွန်တော်အုပ်စုကြီးခေါ်လိုက်တော့အနေ A တို့ B တို့ AB တို့ O ဆိုပြီးတော့တွေအများဆုံးအုပ်စုကြီးလေးခုရှိတာပါတော့အဲ့ဒါမှနောက်ထပ်ခရီးတော့မြောက်သွေးလို့ခေါ်တဲ့ research ဆိုတာ positive negative ပေါ့နော်ပေါင်းအနှုတ်ပေါ့အဲ့လိုနေလို့တော့သူ့ဘောင်ပြောရမှာဒီသွေးအုပ်စုလေးခုနဲ့မြောက်သွေးနဲ့ပေါင်းလိုက်လို့ရှိရင်တော့သွေးအုပ်စု၈စုပေါ့ဗျာဒါပေမဲ့အဓိကလူတွေအများဆုံးသတ်မှတ်တာတော့သွေးအုပ်စု၄စုပဲ A ရယ် B ရယ် AB ရယ်ပြီးတော့မှ O ရယ်ပေါ့နော်အဲ့ဒါတွေကခင်ဗျာဟိုတုန်းကတော့ဥပမာနိုင်ငံကလည်းမှတ်ပုံတင်လုပ်ပြီးဆိုရင်သွေးမျိုးဆောင်မေးတာပေါ့။ဘာကြောင့်လဲဆိုအရေးပေါ်အခြေအနေဖြစ်လာရင်သူကသွေးသွင်းရမယ်လေ။အချက်ချင်းသူ့ကိုကျွန်တော်ကသွေးအုပ်စုပါတယ်ဆိုပြီးလို့ရှိရင်အမျိုးတူတဲ့သွေးကိုချက်ချင်းပေးနိုင်တယ်။အဲ့လိုပဲတစ်ခါလေကြာရင်ကျွန်တော်တို့ဆိုတော့ခလေးအမီမပေါ်နိုင်နဲ့ခလေးအဖေမပေါ်နိုင်ဘူးပေါ့။အမျိုးငင်းပွားတဲ့ကိစ္စမျိုးမှာပြီးရင်နဲ့ဖခင်နဲ့သွေးကိုဆစ်လိုက်ပြီးတော့ခလေးသွေးနဲ့တိုက်ကြည့်ရလို့ရှိရင်ဒါတဲ့ခလေးပဲမိခင်ရဲ့ခလေးပဲပဲဖခင်ရဲ့ခလေးပဲဆိုတော့ကျွန်တော်ပြောလို့ရတာပေါ့နော်။အဲ့ဒါကြောင့်ကျွန်တော်အဲ့လိုတွေအဆုံးဝင်တယ်အခုနောက်ပိုင်းကျတော့သူ့တွေသားတွေကရန်ရန်လှုပ်လာတော့ပေသွေးအုပ်စုမှာပေယောဂါတွေဖြစ်များလဲဆိုတာတော့သိလာတာပေါ့နော်အသွေးအုပ်စုကြောင့်ယောဂါဖြစ်တာတော့မဟုတ်ဘူးအဲ့လိုသွေးအုပ်စုခွဲတဲ့ဤဟူကသွေးရဲမှာပါတဲ့သွေးနေဘူးပေါ့သွေးနေဘူးရဲ့အပေါ်ညာမျက်နှာပြင်မှာသူတို့ပဋိပစ္စည်းလို့ခေါ်တဲ့ antigen ပေါ့နော်အဲ့ antigen တွေကကွဲပြားတာပေါ့နော်အဲ့တော့ကျွန်တော်ကနေရာဒေသအလိုက်ကွဲပြားနိုင်တယ်လူမျိုးစုလိုက်လည်းကွဲပြားနိုင်တယ်နော်အဲ့အဲ့လိုမျိုးတွေကျွန်တော်အမျိုးမျိုးကွဲပြားမှုတွေရှိလာတယ်။အဲအချိန်ဒေသအလိုက်တွေကွဲပြားတာတွေရှိရပေါ့နော်။အဲ့တော့ဒူရီယာတယောက်တစ်ယောက်ဖောက်လို့ရှိရင်သွေးအုပ်စုကမတူကြဘူး
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီကျော်ဘယ်သွေးအုပ်စုကဟိုဘလို့ယောဂမျိုးတွေချစ်ဖို့အနေနဲ့ပုံများတယ်ဆရာကြီ
း။အများစုကတော့ကျွန်တော်သိနေတာဆိုတော့ဟိုသွေးဆိုတော့နော်။ဟိုသွေးဆိုလို့ရှိရင်ဒီဟိုသွေးဟာကျွန်တော်တို့အစာအိမ်ယောဂပေါ့အစာအိမ်ရောင်ရမ်းတဲ့ယောဂတွေပိုဖြစ်များတယ်ဆိုတော့ကျွန်တော်တွေ့လာတာ။ဘာလဲသူ့ပါရှိတဲ့ antigen ခုနပြောတဲ့ antigen က H pylori ဆိုတဲ့ပိုးကိုပို့ပြီးတော့သူက reaction ပေါ့နော်သူကတုံ့ပြန်မှုပိုရှိတယ်အဲဒီကြောင့်ဦးသမားတွေအဆိုင်ယောဂါသမားတွေကိုကြည့်လိုက်လို့ရင်ဦးသွေးဖြစ်တယ်လို့များတာပေါ့နော်ဒီလိုပဲကျွန်တော်တို့ဒီ AB သမားတွေဟာ A သွေးသမားတွေဟာသူက PO ဦးနဲ့ပို့ပြီးတော့အဆိုင်ကင်ဆာပိုးဖြစ်တာတွေတွေ့ရတယ်အဲတော့ဒီခါခုနဟိုနည်း AB သမားပေါ့ခုဒီ AB C အုပ်စုရဲ့မှာယောဂါတွေပို့ပြီးဆက်နေတာ AB ကပို့ဆက်နေတယ်ဘူးနဲ့ဆိုလို့ရှိရင် AB အုပ်စုကသူကကတော့မှတ်ဉာဏ်လေးပေါ့နော်။အဲကဏ္ဍနဲ့ပတ်သက်တဲ့ယောဂပြဿနာတွေကိုပို့ပြီးတော့ကြည့်လဲရှာတယ်။အဲဒီကြောင့် AB သမားတွေဟာတင်ယူတက်မြတ်ကိုခက်ခဲတာတွေတွေ့ရတယ်။ပြီးတော့သူတက်ပြီးသားမှတ်ဉာဏ်လေးမိပြောက်ကြတယ်။ပြန်လဲပြီးတော့သတိရဖို့ခက်ခဲတယ်။အသက်ကြီးလာတယ်မြတ်သူတို့ရဲ့အတွေးခေါ်စဉ်းစားတာတွေဟာသူကပုံမှန်ဖြစ်တာမတွေ့တော့ဘူး။အဲ့လိုမျိုးရတာ AB သမားတွေမှာသူတို့ရတာတွေ့ရတယ်။ဟုတ်
ကဲ့ဆရာဘာကြောင့်မလို့အဲ့လိုဖြစ်တယ်လို့ ကျုပ်ရဲ့တရားတွေ့ရှိကြနေဆိုင်ချက်ဖို့များတယ်ပေါ့နော
်အဲ့ဒါတွေကတော့ကျွန်တော်ခုနပြောပါလို့ပါလားဒီသွေးအုပ်စုတွေသူ့ရဲ့သွေးနေဥပုံမှာရှိတဲ့သူတို့ gene ပေါ့နော်ကျွန်တော်ခေါ်တဲ့ antigen ပေါ့နော်ဒီသူ့ရဲ့ပြည်ပစ္စည်းတွေကဒါမျိုးကိုတီးတံပေါ်လက်ခံတယ်အဲ့ဒီကြောင့်တော့ဒါကိုဆက်ပြီးတော့သူ့ဥစ္စာတွေလှုပ်ဖို့လှုပ်ဖို့လိုတာပေါ့လေအဲ့တော့ခုနပြောပါဒီသွေးအုပ်စုကြောင့်ဒီယောဂဖြစ်တာတော့မဟုတ်ဘူးဒါပေမဲ့ဒီလိုယောဂတွေကသူ့သွေးအုပ်စုမှာလာတွေ့နေရတာတွေ့နေအခုဆုံးစေယူဆထားတာတော့သွေးနေဥပုံမှာပါတဲ့ပရိပစ္စည်းလို့ခေါ်တဲ့ antigen ကြောင့်လို့ဆိုတော့ယူဆထားတယ်။ဒါပေမဲ့အခုတတိဆီအောင်တော်တော်များများကောစီလောကမှာကောဒီဥစ္စာတွေဒီယောဂဖြစ်ရမယ်ဆိုတာမျိုးတော့မရှိသေးဘူး။ဒါယောဂဖြစ်စီတော့အကြောင်းတော့မဟုတ်ဘူးပေါ့။အဖြစ်များတာပဲကျွန်တော်ပြောနိုင်တာပေါ့နော်
။ဟုတ်ကဲ့ဆရာကြီး။နောက်တစ်ခါဒီဘလူသွေးဥစုတွေအနေနဲ့ပေါ့နော်။ဒီယောဂတချို့ဖြစ်ဖို့လာလာနေတယ်ဆိုတာတွေ့ရတယ်ဆရာကြီ
း။ဒါသူချင်းရတဲ့ဒီဥစုအိုမှာကျွန်တော်နှလုံးယောဂဖြစ်ဖို့အနေထားကြတော့2300ခိုင်တော့ကြာကျော်ဆင်းနေတာပေါ့နော်အဲ့တော့ကလုံးယောဂဖြစ်တဲ့လူကြီးတယ်မယ်ဆိုလို့ရှိရင် AB နဲ့ B ရဖြစ်တယ်။ O ကအဲ့လိုမျိုးကျတော့သူ့ရဲ့ percentage က2300ခိုင်လောက်တော့ယော့သွားတယ်။ဖြစ်နေလို့ရှိရင် pancreatic cancer ဆိုရင်လည်းသူကပို့ပြီးတော့ယော့သွားတယ်38000ခိုင်လောက်ယော့သွားတယ်ဒါ O မှာ။ခုနအစာအိမ်ရောင်းတာပြောထားပေမဲ့အစာအိမ် cancer ဖြစ်မှုကြတော့ AB သမားကပိုများတယ်။26000ခိုင်လောက်များတာပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီသွေးအုပ်စုကိုကြည့်ပြီးတော့မှန်းတာပေါ့လေ။အဲ့တော့ခုနပြောပါလား AB ဆိုလို့ရှိရင်သွေးရောင်းတဲ့ယောဂါတွေဖြစ်မယ်နှလုံးယောဂါတွေဖြစ်မယ်ဒီကြားထဲမှာအဆုတ်ဒီလိုရောင်းတဲ့ယောဂါတွေဖြစ်မယ်ဆိုတာမျိုးမဟုတ်ဘဲနဲ့အဲ့ဒီလိုယောဂါတွေဟာ AB တော့ကသူတွေ့ရပါတယ်လို့အဲ့လိုသူ့စိတ်သားအဲ့လိုပြတာပြတာတော့ဒါကြီးကသူ့ရဲ့အထူးကြတဲ့အကြောင်းတော့မပြောထားဘူးပေါ့နော်ဥပမာခုက A သမားဆိုပါလို့မျိုးသမီးတစ်ယောက်က A သူ့ဆုဖြစ်တယ်ဆိုတော့သူ့မှာရှိတဲ့မျိုးပွားဥလေးတွေပေါ့နော်ဒီဥလေးတွေကိုသူကမနှဲအောင်ကာကွယ်ထားတယ်ကြောင့်သူကပို့ပြီးတော့ကလေးမွေးရတယ်ပါလေခုနမျိုးပွားနိုင်တဲ့အင်အားတွေရှိတယ်။အိုသမားကြတော့အဲ့လိုပေါ့နှစ်ဆလောက်နေသွားပြန်ပေါ့။သူအိုသမားကခုနအစာရင်ယောဂဖြစ်နိုင်ပြီမဲ့သူကအမြုံဖြစ်ဖို့ညာကကလေးမွေးပွားနိုင်ဖို့အဲ့လိုမျိုးအင်အားကြတော့နေသွားတယ်။ဒါကြောင့်သူကအိုရီယာပို့ပြီးတော့ဟိုနေကလေးမွေးတတ်ဘူး။ဟု
တ်ကဲ့ဆရာ
။အိုရီယာပို့ပြီးတော့အစာရင်ရောင်းတဲ့ယောဂတွေအပြင်အဝလုံးနေယောဂတွေဥပမာဖြစ်ပြန်ကောအဲ့လိုမျိုးတွေ့ရှိချက်တွေကထူးခြားနေတာပေါ့လေနော်။ဘာဒီသမားတွေဟာအဆက်ဆုံးဘုံထုတ်တဲ့လူတွေကပုံပြီးဆက်နေတယ်လို့ပြောတဲ့ကြောင်နှလုံးယောဂါတို့ဒီဆက်တာတို့မှာအေသမားတွေကပုံပြီးဖြစ်တာတွေ့ရတယ်။အဲဒါဒါတည်းသူ့ရဲ့နာတွေ့ရှိခြင်းနဲ့ပြန်ပြီးကျွန်တော်ဆက်နွယ်ကြည့်တာဒီပုံပြီးအုပ်စုဖြစ်လို့ဒီယောဂါဖြစ်ပါတယ်ဆိုတာကိုကျွန်တော်ပထမပြထနိုင်ပြီးတော့
ဟုတ်ကဲ့ဆရာအဲ့တော့ဒီနောက်သွေးမျိုးစားအုပ်စုတစ်ခုဖြစ်တဲ့ B နေနဲ့ရောဆရာယောဂါဖြစ်တဲ့အနေထားသိမတွေ့ရဘူးပေါ့နော
်ဟုတ်ကဲ့အားလုံးနဲ့မှရှင်းနိုင်တော့ B ဟာဒီလိုဒီယောဂါတွေနဲ့ဆက်နွယ်မှုကတော်တော်လေးနည်းတယ်လေအဲ့တော့ဒါမဲ့ B နဲ့ AB နဲ့ကခက်ဆက်ဆက်တူရတဲ့ကြောင့် AB ဖြစ်တဲ့ယောဂါမျိုးကို B ကလည်းဖြစ်နိုင်ပါတယ်ဆိုပြီးတော့ကျွန်တော်ပြလာတာပေါ့နော်အဲ့တော့ B ဟာကနှလုံးယောဂါလည်းဖြစ်နိုင်တယ်ဆိုတာမျိုးလေးဆိုတွေ့လာတူအန်ဒီရပိုများတယ်ဆိုတာတွေ့လာပေါ့နော်အဲ့တော့ဒီသူ့ဆောင်ပြတာလို့ပဲလည်း AB မှာဒီလိုမျိုးယောဂါတွေတွေ့တယ်လို့ B မှာလည်းတွေ့တာမျိုးရှိတယ်အဲ့တော့ AB နဲ့ B နဲ့ကနှီးနွယ်တဲ့ကြောင့် AB မှာယောဂါတွေဖြစ်များတယ် B မှာလည်းနည်းနည်းသူကနောက်ကဒုတိယနောက်လိုက်လာတဲ့သဘောရှိပါတယ်
โอเคชื่อชื่อเมียให้ติดมาเลยครับ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးခန္ဓာကိုခုလိုကြာသာရင်းနှီးညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်။ VOA ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းအချိန်မရွေးနှာစင်ဖတ်ရှုနိုင်ပါတယ်။အခုမြန်မာအရေးသုံးသပ်ချက်ကိုနှာစင်ကြားရပါမယ်ရှင်။ကမ္ဘာ့ဘဏ်နဲ့စီမံကိန်းနဲ့ဘဏ်နာရေးဝန်ကြီးဌာနတို့ပူးတွဲလေ့လာဆန်းစစ်ပြီးလွန်ခဲ့တဲ့ဩဂုတ်လကထုတ်ပြန်ခဲ့တဲ့မြမဆင်းရဲမှုစစ်တမ်းကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရစေ
။မြမနိုင်ငံရဲ့လူနေမှုအဆင့်အတန်းနဲ့ဆင်းရဲမှုအခြေအနေကိုကမ္ဘာ့ဘဏ်နဲ့စီမံကိန်းနဲ့ဘဏ်နာရေးဝန်ကြီးဌာနကပူတွဲလေလာဆန်းစစ်ပြီးလွန်ခဲ့တဲ့ဩဂုတ်လကစာတမ်းတစ်စောင်ထုတ်ပြန်ထားပါတယ်။2004က2009မှာကောက်ယူတဲ့အင်အားစုအချက်အလက်စည်းရင်းကိုအခြေခံပြီးစစ်တမ်းထုတ်တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်က3နဲ့နီးနဲ့အစိုးရစီမံကိန်းဌာန3နဲ့နီးနှစ်ခုစလုံးကိုတုံးပြီးတိုင်းတာတဲ့အခါမှာစင်ရာဥယျကျဆင်းလာတာကိုတွေ့ရတယ်လို့ဆိုပါတယ်။ဘဝရည်ရွယ်အတွက်လိုအပ်တဲ့အခြေခံလိုအပ်ချက်ချိုးတဲ့တာကိုစီရင်မှုအဖြစ်သတ်မှတ်ထားပါတယ်။ကမ္ဘာ့ဘဏ်ရဲ့တွေ့ကိန်းအရဆိုရင်2005မှာစီရင်သူ45ရာခိုင်နှုန်းရှိရာကနေ10နှစ်ကြာတဲ့အခါ2015မှာ26ရာခိုင်နှုန်းအထိကျဆင်းလာပါတယ်။ အစိုးရသုံးတဲ့ကိန်းကဏ္ဍကတော့ကမ္ဘာပန်တဲ့ပိုပြီးနေပါတယ်။2005မှာဆင်းရဲသူ32ရာခိုင်နှုန်းရှိရာက2005မှာ20ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့အစိုးရစီးရင်စရာမှာဖော်ပြပါတယ်။ဆင်းရဲသူဥယျာဉ်နေပါလာတာကိုစီးရင်စရာနှစ်ခုစလုံးမှာတွေးနိုင်ပါတယ်။စားသုံးမှုဈေးနဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြည့်ရင်နေထိုင်မှုအဆင့်အတန်းမြင့်မားလာတာကိုတွေးနိုင်တယ်လို့
စင်းရဲမှုစစ်တမ်းမှာပေါ်ပြထားပါတယ်။စင်းရဲမှုကိုတတ်မှတ်တဲ့အခါမှာဖူလုံမှုကိုလည်းတတ်မှတ်ဖို့လိုအပ်လာပါတယ်။ဘယ်လိုအခြေအနေကိုဖူလုံမှုလို့တတ်မှတ်ပြီးဘယ်လိုအခြေအနေကိုစင်းရဲမှုလို့တတ်မှတ်မယ်ဆိုတာကိုပထမဦးဆုံးဆုံးဖြတ်ဖို့လိုပါတယ်။ဖူလုံမှုဆိုတာလူတစ်ဦးရဲ့ကောင်းမွန်တဲ့ဘဝဒါမှမဟုတ်ရေရှည်တာယာမှုကိုဆိုလိုတာဖြစ်ပါတယ်။ဖူလုံမှုကိုငွေကြေးန ုံမှုအားကောင်းလေဖြစ်ပါတယ်။ဖူလုံမှုအခြေအနေအနည်းဆုံးအဆင့်ကိုစင်းရဲမှုလို့သတ်မှတ်ပါတယ်။ဘဝယက်တည်ရေးအတွက်အနည်းဆုံးလိုအပ်ချက်သာရှိတာကိုစင်းရဲမှုလို့သတ်မှတ်ပါတယ်။ဒါကလည်းတဏှာနဲ့တဏှာတူတာမဟုတ်ပါဘူး။ရိတ်ခါရှာဖွေရေးကိုအဓိကထားရတဲ့နေရာရှိသလိုဂယုဆိုင်စရာမလိုတဲ့နေရာလည်းရှိပါတယ်။
ရခစရိတ်စွန့်အင်စရိတ်လမ်းစရိတ်ပညာရေးနဲ့ကျန်းမာရေးစရိတ်နဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုစတာတွေဟာဖူလုံမှုထဲမှာပါဝင်ပါတယ်ရခတွေမကပဲအခြေခံလိုအပ်ချက်ကိုဝယ်ယူနိုင်တာကိုအနိုင်ဆုံးလူနေမှုအဆင့်လို့သတ်မှတ်ပါတယ်ဒီအနိုင်ဆုံးအဆင့်အောက်ကိုရောက်သွားရင်ဆင်းရဲမှုလို့ခေါ်ပါတယ်ဒါကြောင့်ဘဝရတရေးအတွက်အနိုင်ဆုံးလိုအပ်ချက်သတ်မှတ်တဲ့ပုံမှာလိုက်ပြီးဆင်းရဲမှုတိမ့်တာချက်ကွဲလွဲတော့ပါတယ်ဒါပေမဲ့ကမ္ဘာပါနဲ့မြန်မာအစိုးရရဲ့တိုင်းတာချက်နှစ်ခုစလုံးမှာ2005က2015အထိ10နှစ်အတွင်းမှာဆင်းရဲမှု40ရာခိုင်နှုန်းကျဆင်းသွားတယ်လို့ဖော်ပြပါတယ်။မြို့နယ်လူဦးရေရဲ့လူနေမှုအဆင့်အတန်းမြင့်မားလာပါတယ်။ကျေးလက်လူနေမှုအဆင့်အတန်းလည်းအထိုက်အလျောက်တိုးတက်လာတယ်လို့စစ်တမ်းမှာဖော်ပြပါတယ
်။ဗန်နီးနဲ့တိုင်းမြန်မာပြည်မှာဆင်းရဲသားဦးရေကျဆင်းလာတာတွေ့ရတယ်လို့စစ်တမ်းမှာသုံးသပ်ထားပါတယ်။မြို့မှာရောကျေးလက်မှာရောဆင်းရဲမှုကြာဆင်းလာတာဖြစ်ပါတယ်ဆင်းရဲစဉ်ကအိမ်အောင်စုဝင်ဝေအများစုကိုရိတ်ခါအတွက်အသုံးပြုခဲ့ရပေမဲ့တဖြည်းဖြည်းနဲ့အခြားဇေယျစကအတွက်ပါသုံးနိုင်လာပါတယ်ဥပမာ2010မှာမူလာတန်းတက်နိုင်တဲ့ကလေး88ရာခိုင်နှုန်းရှိခဲ့ရာက2015မှာ93ရာခိုင်နှုန်းအထိတိုးပွားလာပါတယ်အလေတန်းကျောင်းမှာလည်း53ကနေ55ရာခိုင်နှုန်းအထိတိုးပွားလာပါတယ်TV နဲ့မော်တော်ဆိုင်ကယ်ပိုင်ဆိုင်သူဥယျာဉ်တိုးပွားလာပါတယ်။ဘဝဖူလုံမှုအားကောင်းလာလေလေဥစ္စာပစ္စည်းပိုင်ဆိုင်သူများလေလေဖြစ်ပါတယ်။စားသုံးသူတွေရဲ့ဝယ်အားတိုးပွားလာပြီးဈေးကွက်တည်ငြိမ်လာတာကိုပြသတာဖြစ်တယ်လို့ဆိုပါတယ
်။လွန်ခဲ့တဲ့ဆယ်နှစ်ကျော်ကာလမှာလူတဦးစီရဲ့အသုံးစရိတ်တိုးပွားလာပါတယ်။ကျစ်လက်မှာနှစ်စဉ်အသုံးစရိတ်၁ရာခိုင်နှုန်းတိုးလာပြီးမြို့မှာ၂ရာခိုင်နှုန်းတိုးပွားပါတယ်။ဥသိမ်းစင်အစိုးရလက်ထက်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်တဲ့အတွက်ဆင်းရဲမှုကျဆင်းလာတယ်လို့ဆိုပါတယ်။ပြည်သူနဲ့အစိုးရဆက်သွယ်မှုကောင်းလာတာဟာလေဆင်းရဲမှုနှေးပါတဲ့အကြောင်းရင်းတစ်ရဖြစ်ပါတယ်။ဝန်ဆောင်မှုလုံကားမှာတိုးတက်နှုန်းအများဆုံးဖြစ်ပါတယ်။ကုန်ထုတ်လုပ်ရင်းနဲ့စောက်လုပ်ရေးကဏ္ဍတိုးတက်လာတာဟာမြို့နေဆင်းရဲသားဥယျာဉ်ကိုကျဆင်းစေပါတယ်။တယ်လီကွန်ကဏ္ဍဖွံ့ဖြိုးတိုးတက်လာတာဟာစီးပွားရေးလုပ်ငန်းတွေအတွက်ရောစားသုံးသူတွေအတွက်ပါအကျိုးရှိပါလေ။စိုက်ပျိုးရေးမှာတိုးတက်မှုရှိပေမဲ့အခြားလုပ်ငန်းကဏ္ဍတွေကိုမမီသေးပါဘူး။အလားအလာရှိပေမဲ့မထုတ်လုပ်နိုင်သေးတဲ့စိုက်ပျိုးလေယာဉ်ဖြစ်နေပါလေ။တိုင်းပြည်ရဲ့စိုက်ပျိုးမြေ55ရာခိုင်နှုန်းမှာစပါးစိုက်ပေမဲ့အာဆီယံဒေသမှာမြန်မာဟာဆန်းအထွက်အနည်းဆုံးဖြစ်နေပါလေ။ဒါကြောင့်မို့လေသမားတွေဝင်ဝင်နေတဲ့အတွက်ဆင်းရဲမှုနှုန်းကျဆင်းအောင်လုပ်နိုင်မှုအခက်အခဲရှိပါလေ။လူဖွဲ့စည်းပြောင်းလဲလာတဲ့အပေါ်မှာအခြေခံပြီးအခြေခံလူအချက်ပြောင်းလဲလာပါတယ်။ဒါကြောင့်ဆင်းရဲမှုကိုတတ်မှတ်တဲ့နီလန်လဲပြောင်းလဲလာနိုင်ကြောင်းကမ္ဘာပါနဲ့စီမံကိန်းဝန်ကြီးဌာနပူးတွဲထုတ်ဝေတဲ့ဆင်းရဲမှုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဒီကောင်ကဲမြန်မာပြည်တုံ့တက်ချက်ကိုအခုလိုကြတာပြင်းနေညပိုင်းမှာတစ်ချိန်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနာဆင်နိုင်ကြပါတယ်ရှင်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနာဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
င်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါစီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့ KNPP ကရင်တပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြမတက်မတော်ကနေတပ်ဖြတ်ခဲ့တယ်လို့ဆွဆွဲချက်တင်ထားမှုနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်မောင်နှုံးမျိုးနဲ့အတွင်လာရောက်ခိုးလုံနေတဲ့မျိုးတိုင်းရင်းသားလူဦးရေ900နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုတာနဲ့မွန်နိုင်ငံရေးပါတီတွေပူးပေါင်းရင်းနဲ့မွန်ကိုစားပြုပါတီပေါ်ပေါက်ရေးအတွက်မွန်ပြည်သူညီလာခံကျင်းပသွားမယ့်အခြေအနေအကြောင်းတွေကိုကြားစားရမှာပါရှင
်ကျွန်မကနန်းဟွန်ပါရှင်တင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါUNFC အဖွဲ့ဝင် KNPP ကရင်နီအမျိုးသားတွတ်တရေးပါတီရဲ့တပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြမတပ်တော်တပ်ဖွဲ့တွေကနေတပ်ဖြတ်ခဲ့တယ်လို့စွပ်စွဲချက်တင်ထားမှုနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမယ်လို့ကြားပြည်နယ်အစိုးရဖွဲ့ဝင်ဝန်ကြီးဦးဒီရယ်ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကလွယ်ကော်မြို့နယ် KNPP ရဲ့ခုနမယာယီစစ်ဆေးရေးကင်းစခန်းတပ်ဖွဲ့ကနေတပ်မတော်အဖွဲ့တဲဆောင်လာတဲ့စစ်ကားကိုစီစစ်ခဲ့တာကြောင့်နောက်တနေ့မှာတပ်မတော်အဖွဲ့ကနေ KNPP ကိစ္စခန်းရဲဘော်တွေကိုဖမ်းဆီးခဲ့ပြီးတေဆုံးမှုအထိဖြစ်ပွားလာတာပါတပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးတေဆုံးမှုနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့နိုင်ငံတကာဥပဒေပညာရှင်တွေပါဝင်တဲ့ခုံရုံးတစ်ခုဖွဲ့စည်းပြီးထိုက်တင်တဲ့ပြစ်ဒဏ်ချမှတ်ပေးဖို့ KNPP ဖက်ကဒီလ22ရက်နေ့မှာတောင်းဆိုထားပါတယ်ဒါပေမဲ့လွယ်ကော်အခြေစိုက်ဒေတာကုတ်ကဲမှုစစ်ဌာနချုပ်အနေနဲ့ကတော့ကရင်နီအမျိုးသားတော်ရဲရေးပါတီကတပ်ဖွဲ့ဝင်တွေဦးတည်ဆုံးခဲ့တာဟာနှစ်ဖက်တိုက်ပွဲတွေကြောင့်တည်ဆုံးခဲ့တာဖြစ်ပြီးတပ်မတော်ကဖမ်းဆီးခေါ်ဆောင်ပြီးဥပဒေမဲ့တပ်ဖြတ်ခဲ့တာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်မောင်သောမြို့နယ်စုံမိုင်လေးမှာလာရောက်ခုလုံနေကြတဲ့ဘူတီတော်မြို့နယ်ကနေရစုတ်ခွာမြို့တိုင်းရင်းသားမိသားစု84စုလူဦးရေ900နီးပါးအတွက်အရေးပေါ်ကူညီတွေလိုအပ်နေပါတယ်။သူတို့တွေဟာမကြာသေးမီကမြန်မာအစိုးရတပ်နဲ့ခိုင်တပ်မတော် AA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အကြမ်းဖက်မှုအန္တရာယ်ကိုစိုးရိမ်တဲ့အတွက်နေရစုတ်ခွာလာကြတဲ့သူတွေဖြစ်တယ်လို့မောင်သောမျိုးခံတွေကပြောပါတယ်။သူတို့တွေဟာဘူရီတောင်မြို့နယ်ကအောမရာအုပ်စုအင်းချောင်းတလူပြားလက်ပံကိုင်းမြောင်ချောင်းနဲ့လောင်းယုံအုပ်စုနတ်စိတ်တောင်ချီစတဲ့ခြေရွာသားတွေဖြစ်ပြီးဒီလအစပိုင်းကတည်းကအုပ်စုလိုက်ရောက်ရှိလာတာဖြစ်ပါတယ်။လက်တလို့ချင်းနေမှာသူတို့ကအရက်ပတ်လူမှုဖွဲ့စည်းတွေနဲ့အလူရှင်တွေကယာယီတိုက်ရိုက်နေဆက်လုပ်ပေးထားပေမဲ့လုံလောက်မှုမရှိသေးသလိုသောဆုံးရည်အစားအသောက်နဲ့အနှွေးထွေတွေပါဝင်အိမ်သားတွေလည်းရေးပေါ်လိုအပ်နေတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်
။ထိုင်းနယ်စပ်မြတ်ဝတီကနေတရားမဝင်တင်တွင်းနေတဲ့ထိုင်းဝက်တွေကြောင့်မှုမြင်တဲ့အတွင်းကဝက်မွေးမြူသူတွေအရှုံးပေါ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့ဒေသတွင်းဝက်မွေးမြူသူတွေကပြောပါတယ်။ထိုင်းကတရားမဝင်တင်တွင်းနေတဲ့ဝက်တွေဟာအကောင်ကြီးပြီးဈေးနှုန်းချိုတာတဲ့အတွက်အဝယ်တိုင်းတွေကဒေသတွင်းဝက်တွေထက်ထိုင်းဝက်တွေကိုသာဝယ်ယူနေကြလို့ဒေသတွင်းမွေးမြူထားတဲ့ဝက်တွေအရောက်အဝယ်မဖြစ်တော့တဲ့အခြေအနေရှိနေပါတယ်။ထိုင်းဝက်တွေဟာလွန်ခဲ့တဲ့အောက်တိုဘာလကစပြီးတော့အကြီးအကျယ်ဝင်လာကြောင်းတညဆိုရင်6ဘိန်းကနဲ့ဝက်အကောင်ကြီး4000လောက်မြန်မာပြည်ဘက်ကိုတင်သွင်းနေတယ်လို့မွန်ပြည်နယ်မွေးမြူရေးလုပ်ငန်းအဖွဲ့ချုပ်အတွေ့ရမူကိုညိုမင်းကပြောပါတယ်။ထိုင်းဝက်တွေတရားမဝင်တင်သွင်းနေတာကိုဖြေရှင်းပေးဖို့ဒီဇင်ဘာလ23ရက်နေ့ကမွန်ပြည်နယ်အစိုးရဖွဲ့ထံကိုတင်ပြထားပေမဲ့လည်းပဲတစုံတရာဆောင်ရွက်ပေးတာမရှိသေးဘူးလို့မွန်ပြည်နယ်ဝက်မွေးမြူရေးအဖွဲ့ချုပ်ကပြောပါတယ်။ထိုင်းကနေတရားမဝင်တင်သွင်းနေတဲ့ဝက်တွေဟာမွန်ပြည်နယ်အပြင်ရန်ကုန်မန္တလေးနဲ့နေပြည်တော်ဘက်ကိုလည်းတင်သွင်းနေပါတယ်
။တတိယချင်းမြောက်မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များဆွေဆုနှီးနှောဖလှယ်ပွဲတိုင်းယူကွန်ဖရင့်ကိုဘကူတိုင်းဒေသကြီးကြောက်တကန်းမြို့နယ်စပြေတန်းရှမ်းရွာမှာပြုလုပ်ကျင်းပခဲ့ပါတယ်။ဒီဇင်ဘာ29ရက်နေ့ကနေ29ရက်နေ့ထိ3ရက်သာကျင်းပခဲ့ရမှာမူရစေဝါပြဒနာလူခုရင်းနဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာအချက်အလက်တွေကိုဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲဖြစ်မြောက်ရေးဦးဆောင်သူထိုင်းယူနက်ဝက်ကဆိုင်းတော်ဆိုင်ကပြောပါတယ်။အစည်းကရှမ်းလူငယ်တွေရင်ဆိုင်တွေ့ကြုံနေရတဲ့ပြဿနာတွေလက်သွဲကူညီဖြေရှင်းသွားဖို့ရှမ်းပြည်သဝန်းပြင်ကချင်းပြည်နယ်ကရင်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းစကိုင်းတိုင်းပဲခူးတိုင်းမှာရှိတဲ့ရှမ်းလူငယ်တွေရင်းနှီးကြောဝင်မှုရှိဖို့နဲ့စာပေရင်ကြီးမှုအပိုင်းပညာရေးပိုင်းတွေမှာလက်သွဲဆောင်ရွက်ကြဖို့ဖြစ်တယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များသွေးဆိုနှီးနှောဖလှယ်ပွဲပထမအကြိမ်ကို2013ခုနှစ်ဒုတိယအကြိမ်ကို2015ခုနှစ်ကမန္တလေးမြို့မှာကျင်းပခဲ့ပါတယ်
ในห้องสักคนนะคนเนี่ยเดือนมาลานะเสียเนี่ยที่มุมปีเนี่ยมุจีเซมิวเนี่ยลูตัมมูลิเซโกมูตบยาตัมมูลูยามูสเลมูตรีสังโคมูตัมมูพาวทรีมูตัมมูมาเดย์มูงาเซช่ามูสุสุปาวอมุจีเตียนะสังงามูพิบวาเคบี มาเดินงูงาใส่ชาวมูสุสุเปล่าอมูจีเตียนะสังงามูพิบวาเคบีไอ้ยันนี่ก็ทำมาเดินมูพิบวามูนงตุ้มยันลาเลยลูมุมจีเนี่ยเย็ดตะเพย์เนี่ยเช่าสีมาทุกอย่างทาวาเลยแต่ยายุ่งเนี่ยมาเดินยาวจังเป็นมูชั่มมาเลยแต่อมูเรศีเนี่ยเดี๋ยวมาเดินจึงขยันไปแม่ตัดตีเช่าทามาขยันลงเนี่ยด้วยมาเดินงูมันยาวแต่อมูเรศีนี่เดี๋ยวลูสามเจ้าลูทุกเชี่ยวพุ่มพิวยเอพวยกะอัจฉริยะเนี่ยมาอยู่นันดามยังงาเปียวาเลยแต่เป็นแม่ดินเนี่ย
มาเท่าเสียชาวคนนี้แท้เชื่อเชื่อเสียมูโตบีพันซีเอเยียอยู่ในแคเรลูมุมปีเนียเยตพ่อเยซีเอียติชิยาบาร์เดอะคุณติดนี่มาเลยวุฒิเสพปีตัวมาวะมูนายเงี้ยปาร์ตี้วีปองซีเนี่ยมุงกูซาบิวปาร์ตี้เตียปอทุนลายเยียเยียปีโรลามะจันวายลาสัตว์ตรงเงี้ยนี่เนี่ยสั่งเลยเงี้ยนี่มา มุ่งไปในมรดกยุ่งมามุ่งไปตุนีลาการเจ้าเจ้าป้าผู้ซีเจนเนอร์ที่ชิบาร์เอที่นีลาการเจ้าป้าแม่อพวามุ่งในงานยี่ปาร์ตี้กังสันเลยก็ปลุกมีชีนีบาดเลยมิกเลียมงานเนี่ยคุลูสุซีเจนเซตชาบาร์เอมอนยุ่ยเพื่อการให้อุจิบีลาเมจันวารีลาเลมาเจ้าป้าผู้ซีเจนเนอร์มุ่งไปตุนีลาการก็มันเดต้าลองชายาดิโมกราซีปาร์ตี้ ENTP ปาร์ตี้นี่เนี่ยติมาพิวมามหาบุลูเลยปาร์ตี้ทวีทวีทวีมูดาวดามินเวสุกาอคุลูเปียวบาร์เอ
อะไรก็แล้วก็กูมันดีกว่ากูจะเนี่ยต้องยืนยันว่าถ้าพี่มาเจ้าหน้าที่คุณรู้เป็นเลือดยาหรือเปล่าเนี่ยเพื่อเวลาคุณไม่น่ารู้เดี๋ยวพี่เอาหัวที่มาดีใจคุณรู้เปล่าไหมเลยคุณไปรู้มาเลยที่มันมีกี่บุเลยอะไรตัวมอมโยดาปาร์ตี้นี่เนี่ยที่นี่ลากันกูแต่ยาคุอะไรล่ะอะไรเนี่ยป้าเนี่ยรู้เลย MNP ปาร์ตี้ตัวยืนมูนานี่ธรรมกาอะคุณรู้สบายเลยเราที่นี่ลากันกูแต่กู ลาลาเอ็มดามาเนี่ยมาเลยทุกตัวเลยเนี่ยเราผู้กำกับมาเตรียมเตรียมใจว่าที่พิเศษตัวใหญ่ที่สุดดูดีแล้วบ่มองกองเชียร์ยี่นั่นยี่ผู้ผู้แทนเนี่ยอีสานนี่เราจะผู้ที่จะมองตัวยูราลูกูจะพูดยี่นั่นยังไม่รู้ตัวเราจะไปใครอยู่เลย
และที่มุ่งปฏิญญาปองซีเนี่ยมุ่งกู้จากปีปฏิเดียปอทองลายยี่ยี่เอ็ดปีละลามะจันวารีละสัตว์เนี่ยสั่งเลี้ยงมามุ่งปีเนี่ยมอลเมียนยูมามุ่งปีตุนีละกันเจ้าพ่อผู้ซีเซนีละบ่ทีนี้ละกันมาปฏิเดียพ่อมาพ่อสุรากูแต่ยังเดียปีดูดีเยสนาพ่อมุ่งทีนี้เดือดเลยนี่ละกันพิมพ์เอาเยี่ยพ่อเวนบลูชอมา
บนเสียรอเชียงวาระวันตากาคุโรไม่จ้าบาร์เลยเขาแค่รอพี่รู้เลยมั้งอ่ะก็มูดีนะบอกเราเฝ้าดูบาร์เทลดีนี่ละกันกูมาพิมพ์มาเลยแล้วก็ตะเลยมอนบาร์ดีเลยมาปองซีลูกอะไรตัวมอนพี่ที่ปฏิกันเนี่ยที่นี่ละกันแต่ยาวไหมแต่ยาวบุษรากูอาจารย์มาพยายามดีบุรุเลยที่ยาบาร์เลยมอนพี่ตัวนี่ละกันกูมาเลยมีอายุตาตนาหน้าท้องอายาพงนาจีจามาจิมามาพี่กายบางส่งกับมอนตังอารอเลย
มองในงานยี่ปาร์ตี้ด้วยอายะเพ่มองลุงหูเพื่อสีด้วยอยู่ในที่ที่กับมันสามปีเองจึงหูเพื่อที่เนี่ยตัดตีปีนี้เช่นเพื่อจะเตะปกโก้อาลองสุสุวังเอ็งอ้างคนยาลาวเพื่อจะตัวมาพิบาร์เลยเช่นสับปีรอมีอุตมีขึ้นยี่ลูกชายในเรนนีนูฮูแมน
Inaction Group กันเนี่ยเช่นเดียวกันทั้งนั้นด้วยก็มีอุตมีชุดองค์เนี่ยเลลาปีตู้ติดตานาพิวทาร์เอ
เอเชียนที่คุณมีชีวิตเอเดนยาสุเรเช่นมีดมีเรียบว่ากูเทนฮัตเตอร์สาวกูทวีไลไปเช่นเดียวกันนั้นสินลาเรียกเช่นมีดมีเรียบว่าลูนินาส่งชมูเรชินีลาบาลเลยจางสงรอกูรอปะกันในสุสีทับีในกูเองอันนี้เจนจ้าทาวาร์เช่นเอเชียนที่คุณมีชีวิตเอเดนยาสุเรสาวฮะเช่นมีดมีเรียบว่าบ่เป็นเราที่จะต้องนี่เลยเช่นเดียวกันทั้งสินลาเรียกเช่นมีดมีเรียบว่าบ่เป็นเราที่จะต้องยังมีชีวิตสุระ เลยล่ะสังเสริฐทาราพิเดลูนิโนพ่อก็ไม่รันเจียกับพี่ว่าเลยที่ฉันก็ชิมมาเรียนแล้วในประเทศสิบว่าที่ฉันจะเลยท่องนั่งก็ที่มีอุตมีดุยเอฟว่ามาเป็นเราที่อินเฟคชันอะไรบ่โอ้บ่าแต่ยังหูรูปแบบเดียวยังไม่รักใช่แต่ในส่วนที่มันดีฉันนะอธิการบ่นะนิโนพ่อเนี่ยชิมมีเนี่ยกูมีเนี่ยพี่สกายนั่งมาคุยใจเนี่ยจะขายพี่เนี่ยตัวก็มีเนี่ยบางส่วนมีเนี่ยเนี่ยเจ้าบ้านจะใช้เจ้าก็เชื่อมีรัดเนี่ยมีรูมีสุสุบ่ต้องยังเล่ากูต
တွေကတော့ဘာကင်ရဲ့မျိုးယူသမမဟုတ်ဆွေမျိုးစုကိုဆက်ခံနိုင်ပြီ Timian Letachin, Quashin Piacin, a Musakajin Saran never did it with ma. Chin Yodumidiha, Sumia Chariniyama, Loma Pau and Gumia, Pilu Karelu, my Lana Jaga Piovare.
A mutamiriku, Bama, Bansan Kimia, look tired. Washer Nakama, Yapali, Rigabetically, Ukinkin Laya, Tarek, Mita Supai, Robusi, Osari, Bona, and Amuba. The Miriku, the Nisa, and Letama Muru, eat the Miriam Muru Biza.
ချင်းလုံရဲ့စာရေးစရာတူလည်းဖြစ်ချင်းဝအဒီတာလည်းဖြစ်တဲ့ဆလိုင်းမန်ကတော့တီတုတေသနာစစ်တမ်းရဲ့သူရှိချက်တွေကိုအစိုးရလွှတ်တော်ကနေအကောင့်တွေပေါ်သိနေလို့မသူညီတဲ့မျိုးနယ်စုတွေကြားလက်သထိမ်းများတဲ့အခါအသွင်ဖိုးလို့ခေါ်တဲ့တင်နှောင်းကြီးတွေကိုနှုံသားတစ်ခုသတ်မှတ်သိတယ်လို့ထောက်ပြထားပါတယ်။ဆမီနာနေရာကျော်ပါရှိတဲ့အင်ရှင်ဖြစ်ခွေးမရှိတဲ့ဧည့်သည်များတုတေသနာစာအုပ်မိတ် တွေမှာပြုလုပ်ခဲ့ကြသလိုဒီဇင်ဘာ20ရက်နေ့ကရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးမင်းတပ်မတူပီနဲ့ကံပလက်မြို့တွေမှာလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
KNPP ကရင်နီအမျိုးသားတိုးတက်ရေးပါတီတပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြန်မာတပ်မတော်ကနေတပ်ဖြတ်ခဲ့တယ်လို့စွပ်စွဲချက်တင်ထားမှုနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။မောင်တော်မြို့နယ်အတွင်းလာရောက်ခေါ်လုံနေကြတဲ့ဘူးဒီတော်မြို့နယ်ကမြို့တိုင်းရင်းသားလူဦးရေ900နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။
ကတော့ရှင်တွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမရ
။ထိုင်းမြန်မာနယ်စပ်ဒေသကတရင်သားသတင်းတော်တွေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ10:00အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10:00ကနေ11:00အထိလိုင်းဒိုမီတာ32နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။မနေ့ကတောက်ကြနေမနေ့ခင်မှာတော့ကျမရေးနဲ့တရင်သတင်းလွှာအစီအစဉ်တွေပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်။အခုတော့ကြာသာပတိနေ့ညထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချက်ကိုမတ်သိမ့်ဒီထိုက်ကပြောပြပေးပါဦးမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကရှီယာမွတ်စလင်ယဉ်ကျေးမှုစင်တာရှိတဲ့အဆောက်အုံမှာအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်သေဆုံးသူ40ကျော်ရှိပြီး84ဦးဒဏ်ရာရပါတယ်။ဖောက်ခွဲတိုက်ခိုက်မှုအတွင်းသေဆုံးသူတွေထဲမှာအမျိုးသမီး4ဦးနဲ့ကလေး2ဦးပါဝင်တယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရတဦးကသတင်းထောက်တွေကိုပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်းရောက် IS တို့ကပြောဆိုထားပါတယ်။အသေးခံဘုံးခွဲသမားတဦးရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုအပြင်ဘုံး၃လုံးကိုလည်းအုံပြူတိုက်ခိုက်ခဲ့တာလို့ IS အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကစူပါမားကတ်မှာမနေ့ဗုဒ္ဓဟူးနေ့ကလက်လုံဘုံးတလုံးပောက်ကွဲခဲ့တာဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့ရုရှားစစ်သားတွေကိုဂုဏ်ပြုတဲ့ဒီကနေ့အခမ်းအနားမှာသမရပူတင်ကအဲ့ဒီလိုအခိုင်အမာပြောဆိုသွားပြီးမဲ့ဒီပောက်ကွဲမှုရဲ့အသေးစိတ်ကိုတော့ပြောဆိုခဲ့တာမရှိပါဘူးရှင်။မြန်မာနိုင်ငံတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုတရုတ်နဲ့ရုရှားတို့ဘက်ကဆန့်ကျင်လာရေးအတွက်နိုင်ငံတကာကဖိအားပေးချဖို့မြန်မာဆန်ရကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ်။ Reuters သတင်းအေဂျင်စီရဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောတာပါ။ရှခိုင်းပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ဖြိုခွင်းမှုတွေကိုရပ်တန့်ရေးရွယ်တဲ့ကုလသမဂ္ဂရဲ့ချိုးဖောက်မှုတွေကိုတရုတ်နဲ့ရုရှားတို့ရဲ့တားဆီးမှုကြောင့်မအောင်မမြင်ဖြစ်ခဲ့ပြီးနောက်မှာကုလအထုကိုယ်စားလှယ်ကအခုလိုတိုက်တွန်းတာဖြစ်ပါတယ်ရှင
်။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကီထိုက်ပြောပြပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.